မင်္ဂလာပါခင်ဗျာဒီဒီဘက်မှတ်မှတ်သားစကားများအစီအစဉ်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးချောင်းဆောင်တရားအရေးငြိမ်းချမ်းရေးတွေနဲ့ပတ်သက်တဲ့ပြောစကားတချို့ကိုကောက်နှုတ်တင်ပြလိုပါတယ်လက်အုပ်ကနေလက်သီးပြောင်းတာနဲ့ပြောင်းလဲချိန်တန်ပြီလို့မပြောနိုင်တဲ့အကြောင်းစစ်အာဏာရှင်အစိုးရလက်ထက်စစ်ဖက်နှက်အောင်စစ်တပ်နှက်အောင်မှာတော့ရင်ဆိုင်ပြီးတော့မတရားတဲ့အမိန့်တွေကိုရင်ဆိုင်နိုင်ခဲ့တဲ့အကြောင်းလက်ရှိအရတားအစိုးရလောက်ကိုပြင်းထန်ပြင်းသေးတယ်လို့တန်ခါမဟာနိုင်ကအဖွဲ့ကတရားဟောခွင့်တစ်နှစ်ပြည့်ပင်ခံခဲ့ရတဲ့မစိုးရင်တိုက်တဲ့ဆရာတော်ဦးရတူကပြောကြားလိုက်ပါတယ်မလာ73ရက်နေ့ကလူမျိုးရေးစာမျက်နှာတွေပေါ်မှာပြန်လည်ပေါ်လာတဲ့တယ်လီဖုန်းဆက်သွယ်မေးမြန်းချက်ဗီဒီယိုမှာအမျိုးသားရေးလှုပ်ရှားနေတဲ့တန်ဃာတော်တွေကိုဥပဒေအာဏာနဲ့ကန့်သက်ထိန်းချုပ်လို့ရနိုင်မရနိုင်မေးခွန်းကိုဖြေကြားရမှာဥဝိရသူကအခုလိုပြောကြားရတာဖြစ်ပါတယ်
။တော့ကလည်းလက်သီးအဆင့်ကြောင်းလဲသွားတာကိုပဲကြောင်းလဲချိန်တန်ပြီလို့တွေးကြောလာခြင်းခဲ့တာလားလို့ဖြေဆက်ဆက်မှာတန်ဃာတော်တွေကဘယ်ရောမှနောက်တန်းကနေနေနေတဲ့အာဏာရှင်စနစ်ဆိုးလက်ထက်မှာတောင်းမှာစစ်ဖက်နဲ့အောက်စစ်တပ်နဲ့ကြောင်းဝကိုရင်ဆိုင်ပြီးတော့မတရားတဲ့အမိန့်တွေကိုဆန့်ကျင်နိုင်ခဲ့တယ်တော်လှန်နိုင်ခဲ့တယ်ဒီအရတားအစိုးရလောက်ကတော့ပြင်းထန်ပြင်းထန်တယ်လို့ပြောလိုက
်မစိုးရင်တိုက်တဲ့ဆရာတော်ဥရသူကိုတစ်နှစ်တရားဝဲပြိပင်တာဟာဖျားတဲ့ကြီးမားတဲ့သူတွေကပြိပင်တာဖြစ်ပြီးဥရသူဟာဒုက္ခရောက်နေတဲ့တိုင်းရင်းသားတိုင်းရင်းသူတွေကိုကယ်တင်နေတာဖြစ်တဲ့အတွက်ဒုက္ခတွေတွေကိုထပ်ပြီးအနိုင်ကျင့်တာမျိုးလည်းဖြစ်တယ်လို့မျိုးကြီးရဟန်းပြုများတမကအတူရင်မှုဥသူစိတ်တာကမိန်ကြားလိုက်ပါတယ်။မလာ7ရက်နေ့ကအမျိုးသားရေးလူမျိုးရေးပြိပခါတွေဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုဒေတာအနှံ့ပြားမှာချိန်ဖန်များစွာဟောပြောနေတဲ့အတွက်ဥရသူကိုတရားဟောခွင့်တစ်နှစ်ပြိပင်တဲ့အကြောင်းနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကမိန်ထုတ်ပြန်ခဲ့ပြီး RFA ကမေးမြန်းရမှာအခုလိုပြောကြားရတာဖြစ်ပါတယ
်။ဆရာတော်ကိုတရားပွဲပိတ်တာဒီဥစဉ်တော့လည်းပြောတယ်ဒါမြတ်စွာဘုရားရဲ့ထက်ပို့ပြီးတော့ကြီးတဲ့လူတွေကပိတ်ထားလို့ပဲဥစဉ်တော့ယူဆတယ်အဓိကပြောချင်တာကတော့အစိုးရပါပဲဒါတွေကဘယ်သူလုပ်တယ်ဆိုတာနောက်ကွယ်ကဥစဉ်တော့လည်းအားလုံးသိပြီးသားဖြစ်တယ်ဆရာတော်ဒီဒီဓမ္မပူဇာဒီတရားပွဲတွေကျင့်မှတ်တဲ့အတွက်ဆရာတော်ရဲ့နဝကံမတွေဒီဒုက္ခရောက်နေတဲ့တိုင်းရင်းသူတိုင်းသားတွေကိုကယ်တင်နေတာဖြစ်တဲ့အတွက်ဆရာတော်ကိုတရားပွဲပိတ်လိုက်ခြင်းကဒုက္ခတွေတွေရဲ့အပေါ်မှာထပ်ပြီးအနိုင်ကျင့်တယ်လို့တစ်ချက်ယူဆလို့ရတယ
်အမျိုးဘာသာတာနာစောင့်ရှောက်ရေးမဘာသာဖွဲ့ကြီးမှာနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်နေတဲ့အမျိုးသားရေးအစွန်းရောက်တဲ့တန်ခါကလူနည်းစုသာဖြစ်ပြီးလက်ချိုးရည်လိုရတဲ့အကြောင်းမလ15ရက်နေ့ကဝင်ကြီးသူတော်ဦးအောင်ကိုကပြောကြားလိုက်ပါတယ်လွှတ်တော်အပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဦးအောင်ကိုကအခုလိုပြောကြားရတာဖြစ်ပါတယ
်မဘာသာဖွဲ့ရဲ့ဦးဆောင်ဆရာတော်များပြောအပောင်ဝင်ဖို့လေဆရာတော်တန်ခါတော်အများစုကြီးကခုနနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်မှုနောက်ပါတီနိုင်ငံရေးဗက်လိုက်မှုတွေမလုပ်ဖိနဲ့အမျိုးသားရေးတက်တက်ကိုသာခုနတိတ်အင်းဝေရှိရှိတိတ်ခါရှိတဲ့လူတွားတာကိုခရီးသည့်တွေ့အောင်ဖြစ်ပါတယ်။ဒါမှမဟုတ်တန်ခါတော်များစုစွာမဟုတ်ပါဘူး။အစွန်းရောက်တဲ့တန်ခါအနည်းစုတော့ဖြစ်ပါတယ်။အနည်းစုလည်းထင်ပါတယ်။လက်ချိုးရီလို့ရပါတယ်။လက်နှစ်ဖက်တပူမကျော်ပါဘူး
။တစ်ဆက်တည်းမှာလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုအာဏာရှင်ဆိုးရဓာမိုးထားတဲ့အောက်မှာရေးဆွဲခဲ့တာဖြစ်ပြီးဒီအခြေခံဥပဒေကိုမပြင်နိုင်ရင်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးရရှိမှာမဟုတ်ဘူးလို့ဥအောင်ကဆက်ပြီးပြောပါတယ်
။အခြေခံဥပဒေမှာခုနတရားဥပဒေနဲ့ညီညွတ်တဲ့ဆောင်ချက်များကိုဖြစ်စေတရားဥပဒေမညီတဲ့ဆောင်ချက်များကိုဖြစ်စေနောက်ကျောင်းပြန်အရေးမိရဆွဲစာပိုက်ကိုထည့်ထားတာဥပဒေထူမှဥပမာတစ်ခုတူရလိမ့်မယ်ဒါဒီဒေသဝါဒဗုဒ္ဓတရားနဲ့ဆန့်ကျင်နေတယ်ဒါမှမဟုတ်အခြေခံဥပဒေကိုကနဦးရေးဆွဲတုန်းကနေဒီမှာခုနပါဝင်ခဲ့တဲ့ဥပဒေပညာရှင်တွေကအမိခံဗုဒ္ဓဘာသာပေါ်မှာဖြစ်လိမ့်မယ်လို့ပြောခြင်းတယ်ဒီဥပဒေကိုမပြည့်နိုင်မှုဆိုရင်နံပါတ်1ဒီနေ့နိုင်ငံတော်ရဲ့တိုင်ပင်ပုဂ္ဂိုလ်ပါဝင်ကြီးကြီးကြိုးပမ်းနေတဲ့မျိုးသားပြန်တဲ့တင့်မြတ်ရေးနဲ့ထောက်ရညီနေရေးမရနိုင်ဘူး။နံပါတ်1တရားဥပဒေစိုးမိုးမှုနဲ့အေဂျင်တန်ရမှုမရနိုင်ဘူး။နံပါတ်3တိုင်းသားပြည်သူတွေမျှော်မှန်းတောင်းတနေတဲ့တောင်းဆိုနေတဲ့စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံဖြစ်ပေါ်မလာနိုင်ဘူး။ဒါမှမဟုတ်ဒီအခြေအနေရဥပဒေကိုပြင်ကိုပြန်မယ်
။ဝန်ပြည်နယ်မှာတိဆောက်ထားတဲ့ချောင်းဆောင်တရားကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်ပေးတာဟာတာမန်အမည်ပေးတာမျိုးမဟုတ်ပဲမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံကဥတည်နေတဲ့ Federal Democracy ပြည်ထောင်စုမှာအများကြီးတွဲပါသွားမဲ့နာမည်ဖြစ်တဲ့အကြောင်း Democracy Federal ပြည်ထောင်စုဆိုတဲ့လမ်းစဉ်ဟာဗိုလ်ချုပ်အောင်ဆန်းကချမှတ်ခဲ့တာဖြစ်လို့အခုလိုဂုဏ်ပြုဖို့စ조사တာဖြစ်ကြောင်းအဆိုကိုဥဆောင်တင်သွင်းသူဒေါ်မီကွန်ချန်ကပြောကြားလိုက်ပါတယ်။မလ17ရက်နေ့ကလွှတ်တော်ပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောကြားရတာဖြစ်ပါတယ်။
ဒီနေ့ကျတော့ကျွန်တော်တို့ Federal ပြည်ထောင်စုဒီဗိုလ်ချုပ်အောင်ဆန်းကိုချမှတ်ခဲ့လို့ကျွန်တော်တို့ပြောပြရတယ်။ပြောကျွန်တော်တို့ရေးရင်းမှုကိုကျွန်တော်တို့တောင်းဆိုပြရတယ်။နောက်မဟုတ်ရင်ကျွန်တော်တို့ဒီမျိုးတောင်မှရောက်လာမှာမဟုတ်ဘူး။
တရားညီပေးမဲ့ကိစ္စနဲ့ပတ်သက်လို့အငင်းပွားနေတာဟာအလွန်ဆက်စရာကောင်းပြီးမြန်မာချင်းချင်းသဘောထားသေးတဲ့ညာရောက်တယ်လို့မင်းကင်းမဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ပြောလိုက်ပါတယ်။မလ17ရက်နေ့ကလွှတ်တော်မှာဆွေးနွေးနေရမှာဦးမောင်မြင့်ကအခုလိုပြောကြားရတာဖြစ်ပါတယ်
။တရားနဲ့ပြည့်ရမှာသူရဲ့တာဝန်ပါ။အစိုးရကလွှတ်တော်ကိုမကြိုက်ရင်ထိန်းချုပ်ပြည့်ရတဲ့တာဝန်ကလွှတ်တော်မှာရှိပါတယ်။
နေကတရားတစ်ခုအမည်ပေးတဲ့ပြဿနာငယ်လေးပြည်သူ့လွတ်တော်တွေရောက်လာပြီးမဲခွဲဆုံးဖြတ်ရတဲ့အတွက်ဒီမိုကရေစီရမဲများနဲ့အနိုင်ကျင့်ခံရတယ်လို့ဝေဖန်ခံရတာဟာကောင်းမွန်တဲ့အဖြစ်မဟုတ်ပါဘူးလို့ချောင်းဆောင်တရားကိုအမည်ပေးဖို့လွတ်တော်မှာမဲခွဲခဲ့ရတဲ့ပတ်သက်ပြီးဥဆောင်အဆိုရှင်လွတ်တော်ကိုယ်စားလှယ်မိကွန်ချမ်းရဲ့ဖခင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးဥနိုင်သက်လွန်ကပြောကြားလိုက်ပါတယ်မလာ19ရက်နေ့ကတရင်တော်တွေနဲ့တွေ့ဆုံရမှာဝန်ကြီးနိုင်သက်လွန်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်အခုကတော့လွတ်တော်ဒီတက်လာတဲ့ခါကျတော့လူတွေကဝေဖန်ကြတော့ဟုတ်လားဒီဒီကအရင်တော့ကြဖို့ဝေဖန်တယ်လို့ပေါ့ဟုတ်လားအဲဒီဒီမိုကရေစီအနိုင်ကြီးတာတို့ဘာတို့အဲ့ဒီလိုဖြစ်လာတာဟုတ်မကောင်းဘူးပေါ့
အခုတော့မှတ်မှတ်သားသားစကားများစီစဉ်အောင်လုပ်ပါခင်ဗျာအားလုံးကိုအထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ